ိုင်းနိုင်ငံမှာစစ်ဖက်ကအာဏာသိမ်းလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့နိုင်ငံရေးခေါင်းဆောင်တော်တော်များများစစ်တပ်ရဲ့စင်ကုံမှုရဘန်ကောက်မြို့ကစစ်ကန်တခုကိုတွားရောက်ခဲ့ပါတယ်။စစ်တပ်ရဲ့စင်ကုံမှုကိုလာရောက်သတင်းပို့ကြတဲ့အစိုးရခေါင်းဆောင်တွေကိုစစ်တပ်ကအဆောင်ရှောင်တဲ့တခြားနေရာတခုကိုခေါ်ဆောင်သွားတယ်ဆိုတဲ့သတင်းတွေကြောင့်ဖမ်းဆီးထိန်းသိမ်းမှုတွေရှိနေတယ်လို့လည်းယူဆရပါတယ်။အမျိုးသားညင်ကြဲရင်းနဲ့တရားဥပဒေစိုးမိုးမှုထိန်းသိမ်းရေးကောင်စီဖြစ်စစ်တပ်နဲ့လုံခြုံရေးဖွဲ့စည်းပြီးပေါ်ဝင်တဲ့အာဏာသိမ်းစစ်ကောင်စီရဲ့ဒီကနေ့ကြီးညာချက်ထဲမှာတော့ရာဂုကဖေရှားခံခဲ့ရတဲ့အစိုးရခေါင်းဆောင်တွေအပါအဝင်ထင်ရှားတဲ့နိုင်ငံရေးသမား155ယောက်ကိုနိုင်ငံကနေထွက်ခွာခွင့်တားမြစ်ထားကြောင်းဖော်ပြထားပါတယ်။ထိုင်းစစ်ဦးစီးချုပ်ဘူချက်ကြီးပရယုတ်ချန်အိုချာကတော့တရားဥပဒေစိုးမိုးရေးနဲ့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေကိုရှေ့ရှုပြီးတိုင်းပြည်အာဏာကိုထိန်းချုပ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြီးညာခဲ့တာပါ။အာဏာသိမ်းစစ်ခေါင်းဆောင်တွေကဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ယာယီအစိုးရကိုဖျက်သိမ်းလိုက်တယ်လို့ည10နာရီကနေမနေ့9နာရီအထိနိုင်ငံအနှံ့ညမထွက်ကြဘူးနဲ့လူငယ်ရောက်တဲ့ပုံမစုအမိန့်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံကရုပ်မြင်သံကြားနဲ့ရေဒီယိုတွေအပါအဝင်သတင်းမီဒီယာတွေကိုလည်းပိတ်ပင်တားမြစ်မှုတွေလုပ်ခဲ့တာပါ။ထိုင်းနိုင်ငံမှာစီမင်းခန့်ပြင်းစနစ်ကိုပြောင်းလဲလာခဲ့ပြီးနောက်ပိုင်းကဆက်လို့အာဏာသိမ်းမှုကြိုးစားမှုတွေနဲ့အာဏာသိမ်းမှုဘဝအခုတစ်ခေါက်နဲ့ဆိုရင်19ချိန်အထိရှိသွားပါပြီ။